ာသားတစ်ပိုင်းဦးသိန်းစင်အစိုးရကိုစစ်အာဏာရှင်စနစ်ကပေးလိုက်တဲ့အမွေစိုးတွေထဲမှာမွေးရဆေးပြဿနာလည်းပါဝင်ပါတယ်။ဘိန်းနဲ့စိတ်ကြွစေးအထွက်တိုးလာတာကြောင့်မွေးရဆေးတားဆီးနေနေရေးဘိန်းဆိုင်ပြုံးမှုပပျောက်ရေးနဲ့ဘိန်းအစားထိုးစိုက်ပျိုးရေးဟာအစိုးရသိရရွယ်ချက်ဖြစ်ကြောင်းတိုင်းရင်းသားရေးရာဝန်ကြီးတွေနဲ့တွေ့ဆုံစဉ်ဦးသိန်းစင်ကစက်တင်ဘာ9ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။အစိုးရပြုပြင်ရေးနဲ့အတူမွေးရဆေးတိုးဝနေတာဟာစိုးရင်စရာဖြစ်နေပါတယ်2014မှာဘိန်းဆိုင်ပြုံးမှုပပျောက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဗမာစီအစိုးရဟာ1999က15နှစ်စီမံကိန်းစတင်အကောင့်ထဲပေါ်ပါတယ်2014ရောက်ရင်ရှမ်းပြည်ကမြို့နယ်အများစုမှာဘိန်းဆိုင်ပြုံးမှုဏ္ဍုံချုပ်ရမယ်လို့စစ်အစိုးရကြွေးကြော်ခဲ့ပါတယ်ဒါပေမဲ့ရှမ်းလေးလာရေးအဖွဲ့မကြာမီကစစ်တမ်းခောက်တဲ့အခါမှာရှမ်းမြို့နယ်55ခုမှာဘိန်းဆိုင်ပြိုးတဲ့မြို့နယ်က49ခုဖြစ်နေကြောင်းလွန်ခဲ့တဲ့ဇွန်လထုတ်ရှမ်းမွေးရည်စေးစောင့်ကြည့်ရေးအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ
်မြန်မာအစိုးရမွေးရည်စေးတိုက်ဖြတ်ရေးဌာနနဲ့တစ်တော်ဌာနရဲ့အကူအညီကိုရယူပြီးစစ်တမ်းကောက်ယူရေးသားတဲ့ UNODC ကုလသမဂ္ဂမွေးရည်စေးဝါနဲ့ရာဇဝတ်မှုရေးရာရုံးရဲ့နိုဝင်ဘာလအစည်းအဝေးခန်းစာမှာလည်းဒီနှစ်ထဲမှာဘိန်းဆိုင်ခင်20ရာခိုင်နှုန်းနီးပါးတိုးပွားလာတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒေသခံအမှုရန်135ဦးရဲ့ကွင်းစင်းလေ့လာခြင်းနဲ့ဂျိုးတုကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအခြေခံပြီးရေးသားထားတဲ့အစည်းအဝေးခန်းစာဖြစ်ပါတယ်။ဘိန်းဆိုင်ပြိုးမှုဇက်တိုက်တိုးပွားနေတာ6နှစ်ရှိပြီလို့ဆိုပါတယ်။1996ခုနှစ်ကနေ2006ခုနှစ်10နှစ်အတွင်းဘိန်းဆိုင်ပြိုးမှုဇက်တိုက်ကျဆင်းခဲ့ပြီးမှ2006ခုနှစ်ကစပြီးနှစ်စဉ်ဘိန်းကင်းတွေတိုးပွားလာတာဖြစ်တဲ့အကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာမှာစည်ရင်းစရားနဲ့တကွဖော်ပြထားပါတယ်ဒီနှစ်ထဲမှာဘိန်းကင်းဧက3000လောက်တိုးပွားလာတယ်လို့ဆိုပါတယ
်ဘိန်းဆိုင်ကင်း90ရာခိုင်နှုန်းဟာရှမ်းပြည်တောင်ပိုင်းမှာရှိပြီးရှမ်းပြည်အရှေ့ပိုင်းမှာ28ရာခိုင်နှုန်းရှမ်းပြည်မြောက်ပိုင်းမှာ12ရာခိုင်နှုန်းနဲ့ကချင်းပြည်နယ်မှာ10ရာခိုင်နှုန်းရှိပါတယ်တရုတ်မြန်မာနယ်စပ်ဒေသဖြစ်တဲ့ကိုကဝနဲ့မိုင်းလားဒေသမှာဘိန်းဆိုင်ပြိုးမှုမရှိကြောင်းသိရပါတယ်။ဘိန်းဆိုင်ပြိုးရတဲ့အကြောင်းရင်းဟာရိခာဝယ်ဖို့ဖြစ်တယ်လို့စိုက်ပျိုးသူတွေကပြောပါတယ်။ဘိန်းရောက်လို့ငွေရလွယ်တာဟာလည်းစိုက်ပျိုးရေးကိုအားပေးတယ်လို့ဖြစ်နေပါတယ်။ဒီနှစ်ထဲမှာဘိန်းတန်ချိန်900နီးပါးထွက်နိုင်တယ်လို့ခန့်မှန်းတာမို့မနစ်ကတဲ့73ရာခိုင်နှုန်းပိုများလာပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့အရှေ့ပိုင်းမှာတန်ချိန်200ကျော်စီထွက်ပြီးရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတန်100ဝန်းကျင်လောက်ထွက်လိမ့်မယ်လို့ကမှန်ပါတယ်။အစိုးရကတော့ဧက5000ကျော်ဖြည့်ဆည်းနိုင်တယ်လို့ဆိုပါတယ
်။ဗမာအစိုးရမူရင်စေဝါတိုက်ဖြတ်ရေးကော်မတီနဲ့ကုလသမဂ္ဂမူရင်စေနဲ့ရာဇဝတ်မှုရေးရာရုံးတို့ပူးတွဲပြီးဘိန်းစစ်တမ်းကောက်ယူလာတာဒီနှစ်ပါနဲ့ဆိုရင်10နှစ်ရှိသွားပါပြီ။ဒီနှစ်လေ့လာချက်ထဲမှာရှမ်းပြည်နယ်မှာကျေးရွာ800ကျော်ကိုစီရင်ကောက်ယူနိုင်ခဲ့ပါတယ်။တရားမဝင်ဘိန်းဆိုင်ပြိုးမှုမြေပြင်စီရင်ကောက်ယူရေးတင်နန်းပေးပြီးစနစ်တကျစစ်ဆေးခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်အထူးဒေသတွေဖြစ်တဲ့ကိုကံဝနဲ့မိုင်းလားဒေသမှာစစ်ဆေးတဲ့အခါမှာဘိန်းဆိုင်ပြိုးတွေအထောက်အထားမတွေ့ရဘူးလို့ဆိုပါတယ်။ဒါကြောင့်တရုတ်မြန်မာနယ်စပ်ဒေသမှာဘိန်းပပျောက်ရေးစီမံကိန်းအောင်မြင်နေပုံရပါတယ်။ကယားနယ်ချင်းပြည်နယ်မှာကျေးရွာ20စီစစ်တမ်းကောက်ယူနိုင်ခဲ့တဲ့အတွက်ဘိန်းဆိုင်ပြိုးမှုရှိကြောင်းသိရပါတယ်။ဂျိုဒုကနေရိုက်ကူးတဲ့ဓာတ်ပုံအရအမြင့်မီတာ800နဲ့1800အကြားကုန်းမြင့်ဒေသမှာသာဘိန်းဆိုင်ခင်95ရာခိုင်နှုန်းကိုတွေ့နိုင်တဲ့အကြောင်းသိရပါတယ
်။ယူနန်ပြည်နယ်အစိုးရကဘိန်းအစရာဘာစိုက်ပျိုးတဲ့စီမံကိန်းကိုအကောင့်ထဲပေါ်နေတော့ဘိန်းကင်းတွေတိုးပွားလာတာဟာမြေအနိုင်အမြင့်ကွာခြားမှုကြောင့်ဖြစ်တယ်လို့ Netherlands အခြေစိုက် Transnational Institute ရဲ့ February လအစည်းအဝေးမှာဖော်ပြပါတယ်။ဘိန်းပင်ဟာအမြင့်မီတာ1000အထက်မှာရှင်သန်ပြီးရာဘာပင်ကမီတာ1000အောက်မှာသာရှင်သန်နိုင်တာကြောင့်ရာဘာကြမ်းတွေများလာပေမဲ့ဘိန်းကင်းမပြောက်တာဖြစ်ပါတယ်။ယူနန်ပြည်နယ်အစိုးရဟာဒေါ်လာသန်း200ယင်းနီးမြုပ်နှံပြီး2005က2008အထိကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာဘိန်းအစရာဘာစိုက်ပျိုးရေးလုပ်ဖို့အားပေးအားမြောက်လုပ်ပါတယ်။တရုတ်ကုမ္ပဏီ200ကျော်ရာဘာလုပ်ငန်းမှာယင်းနီးကြပြီးထွက်သမျှရာဘာကိုယူနန်ပြည်နယ်ကိုတင်ပို့ကြပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးတရုတ်စီမံကိန်းကြောင့်ရာဘာကြမ်းတွေပေါ်လာတာဟာတရုတ်အတွက်စီးပွားဖြစ်ပြီးဒေသကအာဏာပိုင်တွေအကျိုးအမြတ်ခံစားရပေမဲ့ဘိန်းကင်းတွေတိုးလာတာဟာရွေချက်မအောင်မြင်ကြောင်းသက်သေပြသလိုဖြစ်နေပါတယ်။ဘိန်းအစားထိုးဖွံ့ဖြိုးရေး15နှစ်စီမံချက်မအောင်မြင်မှန်းသိတဲ့အတွက်2018အထိနောက်ထပ်5နှစ်သက်တမ်းတိုးကြောင်းပြည်ထောင်စုဝန်ကြီးကနေပြည်တော်မှာပြောသွားပါတယ်။ဘိန်းကိုရာဘာနဲ့အစားထိုးလို့မရတာဟာဦးသိန်းစိန်အစိုးရအတွက်သင်္ကားစာကောင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ။